အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လွန်ခဲ့တဲ့စနေလောက်ကညှိနှိုင်းမှုရဲ့လို့ဆွဆဲထားတဲ့ရင်းချိုပြေးတရုတ်ဆောင်စတော်မီဒန်နီယယ်စ်ကို2016အမေရိကန်သမ္မတရွေးကောက်ပွဲမှာတမ်းပြီးမှဒေါ်လာ3,000ပေးခဲ့တဲ့ကိစ္စကိုသမ္မတကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပေမဲ့မဲဆော်ဝဲရန်ပုံငွေတွေကသုံးဆွဲခဲ့တာမဟုတ်တဲ့အကြောင်းငြင်းဆန်လိုက်ပါရဲ့စနေပြသူကတာပြသူကိုမွေးဖွားပြီးလာအနေငယ်ချာ2006ခုနှစ်တည်းလေဗာရာပြည်နယ်ကဟိုတယ်တစ်ခုမှာတညာဧကဝီရလို့ပြောဆိုထားတဲ့ကျေးဆောင်မျိုးသမီးကိုညီမမျိုးကသူ့ရဲ့ကိုယ်ပိုင်ရှင်းနေဖြစ်သူမိုက်ကယ်ကွင်ကလှုပ်ပြတဲ့အနေနဲ့ငွေပေးခဲ့ပြီးနောက်မှာရှင်းနေကိုလာစဉ်အကျိုးဆောင်ကအဖြစ်ငွေပြန်ပေးခဲ့တဲ့အကြောင်းသမားကပြောဆိုလိုက်ကြပါဒါမှလည်း Twitter Internet လူမှုကွန်ရက်ကနေဒီကနေ့စတဲ့ဆိုသူတို့ရေးသားခဲ့တဲ့မှတ်ချက်တွေထဲမှာတော့ရှင်းနေကိုပေးရငွေဟာမဲဆော်ဝဲကငွေချေးရည်နဲ့မဆိုင်တဲ့အကြောင်းပြင်းထန်ထားပါတယ်။ကြွယ်ချသူတွေနဲ့ချမ်းသာသူတွေကမှလျော်ရွှဲလို့စင်ဝေလွဲပြောင်းမှုတော်ဖြစ်ကြောင်းလည်းပြောဆိုထားတာပါ။ဒီမှာထောင်းကတော့လင်းဖြိုကြီးတူဆောင်တန်စတိုမီဒန်နီယယ်စ်ရဲ့စစ်ဆန်လမ်းမရှိတဲ့အကြောင်းပြင်းထန်ထားပြီးငွေပေးခဲ့တဲ့ကိစ္စကိုသိရှိထားခြင်းရှိမရှိလင်းတော်တွေပြီးခဲ့လာတဲ့မင်းကြီးရံမှာတော့မသိတဲ့အကြောင်းတုံ့ပြန်ပြောဆိုထားဖြစ်ပါရဲ့။ဒီဆောင်ဒန်နီယယ်စ်ကတော့ငွေပေးခဲ့တဲ့ကိစ္စနဲ့ဆက်နေပြီးတမန်ဆောင်ရောတမန်ရဲ့ကိုယ်ပိုင်ရှိတဲ့သူဖြစ်တဲ့မက်ကယ်ကိုဟင်တို့ကတရားဆက်ဆိုထားတာပါ။